ဘယ်လိုတော့ပြီဖြစ်တဲ့အရင်အာဏာရှင်ဟောင်းဦးနေဝင်ရဲ့မီးတွေပိုင်ဆိုင်တဲ့ဗက်ဆိုမင်ဝင်းကုမ္ပဏီဟာရန်ကုန်မှာ Bell Rapid Transit လို့ခေါ်တဲ့ PRT စနစ်နဲ့ရင်လိုက်စမ်းသပ်ပြေးဆိုခွင့်ရပြီလို့ပြီးခဲ့တဲ့အပတ်ကကြေညာပါတယ်။ရန်ကုန်မြို့ရဲ့အဓိကလမ်းမကြီး၄ခုမှာလမ်းတစ်လမ်းကိုနှစ်လစီစမ်းသပ်ပြေးဆိုခွင့်ရခဲ့တာဖြစ်ပြီးအောင်မြင်ရင်ဂျာမနီနိုင်ငံထုတ် Mercedes-Benz ကားကြီးတွေမှာယူပြီးဆွဲသွားမယ်လို့ဆိုပါတယ်။ရန်ကုန်တိုင်းစုရစီကနေဩဂုတ်လ3ရက်ပိုင်းကခွင့်ပြုချက်ရခဲ့ပြီးစမ်းသပ်ပြေးဆွဲမဲ့လမ်းတွေကတော့ပီလန်အင်းစိန်လန်ကပ ాయి ဖျားလန်နဲ့ဝီဇန်တာလမ်းမကြီးတွေဖြစ်ပါတယ်။ရန်ကုန်မှာ BRT စနစ်အောင်မြင်နိုင်မလားဆိုတာဆွေးနွေးတင်ပြသွားပါမယ်
။ BRT စနစ်ဆိုတာဟာလက်ရှိမော်တော်ယာဉ်တွေပြေးဆွဲနေတဲ့ကားလမ်းပေါ်မှာပဲယာဉ်ကြောတစ်ခုကိုတိတန့်တတ်မှတ်ပေးပြီးတိတန့်ယာဉ်လိုင်းကမော်တော်ယာဉ်တွေကိုပဲပြေးဆွဲစေတဲ့စနစ်ပါ။ဒီအတွက်ပြေးဆွဲမဲ့လမ်းမှာယာဉ်ကြောတစ်ခုတိတန့်တတ်မှတ်ပေးဖို့လိုပါတယ်။အဲ့ဒီယာဉ်ကြောတွေအခြားဘယ်ကားကိုမှဝင်ခွင့်ပြုလို့မရပါဘူး။အခြားမော်တော်ယာဉ်တွေနဲ့ရှုပ်ထွေးမှုမရှိရလေအောင်ဘူတာယုံဆန်ဆန်တိတန့်ဘတ်စကားဂိတ်တွေလုပ်ပေးရပါတယ်။အဲ့ဒီဘတ်စကားဂိတ်တွေဟာလက်ရှိမော်တော်ကားလိုင်းတွေအတွက်အသုံးပြုတဲ့ဟင်းလင်းဖွင့်ကားဂိတ်ပုံစံမျိုးမဖြစ်စေရပါဘူး။ကားဂိတ်စီတိတန့်လမ်းတွေနဲ့အလွယ်တကူလာလို့ရအောင်ကားဂိတ်ကနေအလွယ်တကူထွက်ခွာလို့ရအောင်စီစဉ်ထားရမယ့်အပြင်လက်မှတ်ယုံကားပေါ်ကအစင်ဂိတ်ဝကားပေါ်တက်တဲ့ဂိတ်ဝစသဖြင့်စနစ်တကျစီစဉ်ပေးထားဖို့လိုပါတယ်။ပြောရရင်လက်ရှိအသုံးပြုနေတဲ့လမ်းမကြီးတစ်ခုကယင်ကျော်တကျော် BRT ကားတွေကိုအသုံးပြုခွင့်ပေးလိုက်ရုံနဲ့အလွယ်တကူပြီးသွားတဲ့ကိစ္စမျိုးမဟုတ်ပါဘူး။ဘူတာယုံဆန်ဆန် BRT ကားဂိတ်တွေစောက်လုပ်ဖို့လည်းလိုအပ်ပါတယ်။လောလောဆယ် BRT အတွက်စမ်းသပ်မယ်ဆိုတဲ့ရန်ကုန်ကပြည်လန်းအင်းစိန်လန်းကဘာအေးဖျားလန်းဝေးဇယန္တာလန်းအလုံးဟာအခြားနိုင်ငံတွေမှာ BRT စနစ်နဲ့ကားပြေးဆွဲနေတဲ့လမ်းတွေနဲ့နှိုင်းရှင်ရင်ကျင်းနေတာပါတကယ်လို့များ BRT စနစ်အတွက်လမ်းကြောင်းတစ်ကြောင်းတည်တံ့ပေးလိုက်ရင်ကျန်တဲ့ယာဉ်ကြောတွေမှာလက်ရှိပြေးဆွဲနေတဲ့ကားအလုံးလွယ်လွယ်ကူကူစီးဆင်းဖို့မဖြစ်နိုင်တော့ပါဘူးနောက်ပြဿနာတစ်ခုကလမ်းလေလိုနေရာတွေမှာဘူတာယုံဆန်ဆန်ဘတ်စကားဂိတ်တွေတိစောက်ရမှာဖြစ်ပြီးအဲ့ဒီဘတ်စကားဂိတ်တွေနဲ့လူသွားလမ်းပလက်ဖောင်းကိုမြေအောက်လမ်းဖြစ်စေဂုံးကျော်တံတားလမ်းကဖြစ်စေဖောက်ပြီးဆက်သွယ်ရမယ့်ကိစ္စကလည်းရှိနေတာပါဒါကလည်းမလွယ်ကူပါဘူး BRT စနစ်ကိုအအောင်မြင်မြင်အသုံးပြုနေတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအလွန်ကျဲတဲ့ကားလမ်းကြောင်းတွေမှာပဲ BRT စနစ်ကျင့်သုံးတာတွေ့နိုင်ပါတယ
်တကယ်တော့ရန်ကုန်မှာ BRT စနစ်ပြေးဆွဲဖို့အပန်ထွက်နေတာနည်းနည်းတော့ကြာနေပါပြီမြို့ပြဆိုင်ရာကျွမ်းကျင်သူတွေကရန်ကုန်သေယူပို့ဆောင်ရေးစနစ်ကိုစနစ်တကျလေးလာပြီးမှလုံးဝလုံးထိုက်တယ်လို့တင်ပြပြီးမှထပ်ပေါ်လာတဲ့အစီအစဉ်တော့မဟုတ်ပါဘူး။ကုမ္ပဏီတွေကလှုပ်ရှင်တယ်ဆိုပြီးရန်ကုန်တိုင်းအစိုးရကိုတင်ပြ၊ရန်ကုန်တိုင်းအစိုးရကလည်းစမ်းကြည့်ဖို့ဆိုပြီးခွင့်ပြုပေးလိုက်တဲ့ပုံစံမျိုးဖြစ်ပါတယ်။တကယ်တော့ရန်ကုန်မြို့တော်တည်ယူပို့ဆောင်ရေးစနစ်အလွန်ညံ့ဖြစ်ပါတယ်။တစ်ဖက်မှာပြည်သူလူထုလိုအပ်ချက်လည်းရှိ၊စီးပွားရေးသမားလုပ်ငန်းရှင်တွေကလည်းလုံခြုံရေးညံ့တဲ့အတိုင်းရန်ကုန်မြို့တော်ကိုအုပ်ချုပ်နေသူတွေရဲ့စီမံခန့်ခွဲမှုအလွန်အားနည်းတာကြောင့်ပေါ်ပေါက်လာတဲ့ပြဿနာပဲဖြစ်ပါတယ်။နမူနာအားဖြင့်နေ့စဉ်ပြည်သူထောင်နဲ့ချီသွားလာနေကြတဲ့တိုင်အလွန်အေးပါတဲ့လမ်းကြောင်းဖြစ်တဲ့တိုင်ရန်ကုန်လေစိမ့်နဲ့မြို့လေပြေးဆွဲတဲ့ဘတ်ကားစနစ်ကောင်းကောင်းမရှိပါဘူးတက္ကစီစနစ်လည်းကောင်းကောင်းမရှိပါဘူးရန်ကုန်လေစိမ့်ကိုရောက်လာတဲ့သူတွေလေစိမ့်သွားမဲ့သူတွေဟာအဆင်ပြေသလိုတူးချင်းတက္ကစီတွေနဲ့သွားလာရပြီးဈေးနှုန်းလည်းကြီးမြင့်ပါတယ
်မြို့ရင်းနဲ့အောင်မင်္ဂလာအဝေးပြေးကားဂိတ်မြို့ရင်းနဲ့လှိုင်းသာယာအဝေးပြေးကားဂိတ်သွားလာရေးဆိုပိုးတောင်ဆိုးပါသေးတယ်စနစ်ကြတဲ့ဘတ်ကားလိုင်းတီးတန့်တက္ကစီလိုင်းတွေမရှိတော့သွားရလာရခက်ခဲပြီးဈေးလည်းကြီးပါတယ်ရန်ကုန်မြို့လေစုလေပဝင်းကျင်ကနေအောင်မင်္ဂလာကားဂိတ်ကိုတက္ကစီငှားရင်ကျပ်ငွေ 8,000 လောက်ပေးရတာပါဒါဟာမိုင်190လောက်ဝေးပြီးကျပ် 9,000 ကျော်ပဲပေးရတယ်ရန်ကုန်မော်လမြိုင်အဝေးပြေးဘတ်စကားကားထက်ဈေးပိုပြီးကြီးနေတာပါတောင်းတဲ့ချီတဲ့ပြည်သူတွေဟာနေ့စဉ်အဲ့ဒီဒုက္ခကိုခံစားနေကြရပါတယ်မြို့ရဲဘတ်စကားပြေးဆွဲမှုမှာလည်းဒီနေ့အတိုင်းပါပဲဘတ်စကားလိုင်းစီစဉ်ထားမှုတွေစနစ်မကျတော့အချို့လမ်းတွေမှာကားမရှိသလောက်ရှားပေမဲ့အချို့လမ်းကျောပေါ်မှာတော့ကားလိုင်းတွေကထပ်နေတာပါကားလိုင်းပြေးဆွဲတဲ့ပုံစံကလည်းရင်လိုင်းတစ်လိုင်းနဲ့ဖြစ်နေတဲ့အတိုင်းကားတစ်စီးစီးကိုအုံနာကျေးတတ်မှတ်ပြီးပြေးဆွဲခိုင်းတဲ့စနစ်ကျင့်သုံးနေတာကြောင့်တွက်ချေကြိုက်အောင်လူပြည့်အောင်စောင့်ပြီးတင်တာတစ်စီးနဲ့တစ်စီးအပြိုင်မောင်းပြီးလူရအောင်ကြိုးစားတာစတဲ့ပြဿနာတွေဖြစ်ပေါ်စေပါတယ်မထသလိုအဖွဲ့အစည်းတွေရဲ့စနစ်တကျစစ်ဆေးမှုမရှိတာကြောင့်ပြည်သူတွေစီးနှင်းမှုမတင့်လောက်အောင်ခြုံရင်းနေတဲ့ဘတ်စကားတွေကိုလည်းကားလိုင်းတွေထဲမှာတွေ့မြင်ကြရပါတယ်။ပ ပြောရရင်ရန်ကုန်မြို့တော်တည်ယူပို့ဆောင်ရေးစနစ်မှာပြုပြင်ဖို့ပြောင်းလဲဖို့လိုအပ်ချက်တွေအများကြီးရှိနေတာတွေကိုမလုပ်ဘဲကုမ္ပဏီတစ်ခုကတင်ပြလာတဲ့ BRT စနစ်ကျင့်သုံးဖို့လှုပ်လာတာဟာအဆင်ပြေနိုင်ပွဲမရှိပါဘူ
းအလားတူပါပဲပြီးခဲ့တဲ့နှစ်တွေတုန်းကပို့ဆောင်ရေးဝန်ကြီးနဲ့နှိဆက်တဲ့ကုမ္ပဏီတစ်ခုဟာ IPA ဆိုတဲ့ကုမ္ပဏီတူတော်ပြီးဘတ်ကားပေါ်မှာကားကားကိုငွေပေးကတ်စနစ်အသုံးပြုဖို့တင်ပြခဲ့ပါသေးတယ်ဝန်ကြီးဌာနကလည်းခွင့်ပြုခဲ့ပါတယ်နောက်ပိုင်းတကယ်လိုအပ်ချက်လည်းမဟုတ်ပြည်သူတွေရောပတ်စကားဆရာတွေပါအတုံးမပြူတော့ဒီစနစ်ပြောက်ွယ်လူနီဖြစ်နေပါပြီဒီအတွက်ရန်ကုန်တိုင်းအစိုးရအနေနဲ့ကုမ္ပဏီတွေတင်ပြလာတာကိုလိုက်ပြီးအကောင့်ထဲပို့နေမဲ့အစားကိုဖါသာကိုမြို့ပြတည်ယူပို့ဆောင်ရေးစနစ်ရဲ့လိုအပ်ချက်တွေကိုစနစ်တကျအကောင့်ထဲပို့တာကသာပြည်သူပြည်သူတွေအတွက်ပိုကောင်းမွန်မယ်ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်